အမေရိကန်ပြည်ထောင်စုတက်နစီပြည်နယ်နက်ရှီလ်မြို့မှာဒီဇင်ဘာ25ရက်နေ့ကဖြစ်ခဲ့တဲ့ဖောက်ခွဲမှုကိုအသက်63နှစ်အရွယ်အန်တနီကွင်းဝါနာဆိုသူလုပ်ခဲ့တယ်လို့အနာဘိုင်တွေကတနင်္ဂနွေနေ့ကပြောကြားခဲ့ပြီးတဲ့နောက်မှာသူဘာကြောင့်ဖောက်ခွဲရတယ်လဲဆိုတာတာဝန်ရှိသူတွေဆက်လက်စုံစမ်းနေပါတယ်အရက်ဘားတွေစားတောက်ဆိုင်တွေရှိတဲ့နေရာမှာခရစ်စမတ်နေ့တုန်းကပောက်ကွဲမှုအတွင်းမှာလူ3ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အပြင်နက်ဆီလ်မြို့တွေကစာဦးတော်များများထိခိုက်ပျက်စီးခဲ့ပါတယ်လူနေနောက်တွဲသားနဲ့ဖောက်ခွဲမှုအတွင်းမှာအန်တနီဂွင်းဝါနာအဲ့ဒီကားရဲ့မှာရှိနေပြီးတေဆုံးသွားတယ်လို့ချီနေတာဝန်ရှိသူတွေကသတင်းတောက်တွေကိုတနင်္ဂနွေနေ့တုန်းကပြောကြားခဲ့ပါတယ်ပောက်ကွဲမှုဖြစ်ခဲ့တဲ့နေရာမှာအထောက်အထားတွေကိုပြည်ထောင်စုစုံစမ်းရေးဘျူရို FBI အဖြစ်အရက်စစ်လိတ်လက်နက်နဲ့ဖောက်ခွဲရေးဆိုင်ရာဌာနကစုံစမ်းရေးမှုတွေဆက်လက်ရှာဖွေနေကြပါတယ်။အဲ့ဒီသူဘာကြောင့်ဖောက်ခွဲခဲ့တယ်လဲဆိုတာမပြောနိုင်သေးဘူးလို့ FBI ကတနင်္ဂနွေနေ့နှောင်းပိုင်းမှာကြေညာချက်ထုတ်ပြန်ပါတယ်။လောလောဆယ်အထိအဲ့ဒီသူတကူရောဖောက်ခွဲခဲ့တယ်လို့ယုံကြည်ကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ DNA နဲ့တခြားအထောက်အထားတွေအပြင်သတင်းပေးမှုတွေကလည်းဖောက်ခွဲသူဟာဝါနာဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ကြတာဖြစ်ပါတယ်။